မင်္ဂလာညနေခင်းပါဆက်တက်ရှင်များရှင် VOA American အသံရဲ့2018ခုနှစ်ဒီဇင်ဘာလ29ရက်ကြာတာရင်းနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများတင်ဆက်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တင်းနေတဲ့မှာတော့ US မှာတာဝန်ချနေတဲ့ American စစ်သည်တွေကိုချူတင်ချင်ညာမထားပဲရုတ်တရက်သွားရောက်တွေ့ဆုံပြီးတဲ့နောက်သမနာထွန်ဒီနေ့အင်ဂျီတော်ကိုပြန်လည်ရောက်ရှိလာပါပြီ။ဆူနာမီရေတိုင်းနဲ့ဖြစ်ခဲ့တဲ့မီးတောင်ပေါက်ကွဲမှု NDS3 ဖြစ်ချက်ကိုအင်ဒိုနီးရှားအနာဘန်နေအစင်တုံးမြင့်သတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသတွင်းတင်းနေကိုတော့မဆုမျက်မှွန်နဲ့တူချင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။တင်းနေပြီးနားဆင်ရမှာကတော့ရခိုင်နဲ့ချင်းပြည်နယ်တွေဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးရွာသားတွေကိုတပ်မတော်ကလမ်းပြဖြစ်ခေါ်ယူအသုံးပြုနေရပြီးရှိတယ်လို့ဒေသခံတွေကပြောပါတယ်
။ဒီနေ့မနေ့ရှင်းလာရေးခွေလောက်ကသူတို့စစ်တရားတော့ခေါ်သွားတယ်ဆိုတာဆိုတဲ့သဘောကတော့ရွာကစနဲ့ခေါ်သွားလဲဆိုတာတော့မသိဘူး။
ကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းညွန့်ပြောသွားတာပါ။ပြည်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့တူနာဆင်မဲ့သတင်းလှော်ရီမှာတော့ရှမ်းပြည်နယ်အတွင်းမှာတိုင်းသားလက်နက်ကိုင်အဖွဲ့ကြီးပဋိပက္ခရီမြင့်တက်လာနေတဲ့အကြောင်း 5G wireless နည်းပညာကကမ္ဘာကုန်ထုတ်လုပ်မှုစီးပွားရေးလုပ်ငန်းကြီးတစ်ခုလုံးကိုပြောင်းလဲသွားနိုင်တယ်လို့ခန့်မှန်းကြတဲ့အကြောင်းစတဲ့သတင်းလှော်ရီကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြင့်မွန်တို့ကပြောပြပေးပါအောင်ရှင
်။ UN နိုင်ငံမှာတာဝန်ချနေတဲ့ American စစ်သည်တွေကိုကျူတင်ချင်ညာမထားပဲရုတ်တရက်သွားရောက်တွေ့ဆုံခဲ့ပြီးနောက်သမ္မတဒေါ်နယ်ထရန့်ဒီနေ့ပဲအင်ဂျီရိုကိုပြန်လည်ရောက်ရှိလာပါတယ်။လက်နက်ကန်ပြည်ကတ်တွေဖြစ်ပေါ်ရာဒေသကိုသမ္မတဖြစ်ပထမဆုံးချင်းသွားရောက်တဲ့ခီးစဉ်ဟာအမေရိကန်တပ်ဖွဲ့တွေနဲ့စစ်ပဆိုင်ရာ GN ကောင်ဆောင်တွေကိုတွေ့ဆုံအားပေးဖို့နဲ့ပေးဆက်မှုတွေအတွက်ကျေးဇူးတင်စကားနဲ့ခရစ်စမတ်ဆုတောင်းစကားပြောဖို့ရုတ်တရက်သွားရောက်တာဖြစ်ကြောင်းလည်းအင်ဂျီရိုပြောခွင့်ရဆာရာဆန်ဒါစ်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ခီးစဉ်တွင်စီးရီးယားနိုင်ငံနဲ့တပ်တွေပြန်လည်ရုတ်သိမ်းမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့သမ္မတထရန့်ကကာကွယ်ပြောဆိုခဲ့တာပါ။အဲဒီစတဲ့စစ်သွေးကြွတွေကအရင်နေလူနီးပါးအခြေအနေမှာရောက်နေပြီးစီးရွားကအမေရိကန်ရဲ့စစ်ဖက်ဆိုင်ရာရည်မှန်းချက်အရလည်းအဲစစ်သွေးကြွတွေနဲ့အမေရိကန်စခန်းတွေကိုခြေမုံမုံသာဖြစ်ကြောင်းအမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။ဒီသတင်းကအဲစစ်ဖွဲ့ဝင်တွေကိုနှိမ်နင်းမှုတူရကီနိုင်ငံကကတိပြုထားတဲ့အကြောင်းလဲသမ္မတထရန့်ကထည့်သွင်းပြောဆိုခဲ့တာပါ။သမ္မတနဲ့သမ္မတကတော်တို့စစ်သည်တွေကိုတွေ့ဆုံနှက်ဆက်ခဲ့ကြတယ်လို့အမတ်တရတပ်ဖွဲ့ရဲ့လက်မှတ်ရေးထိုးပေးခဲ့ကြပြီး၃နာရီကြာမှာပြန်လည်ထွက်ခွာလာခဲ့ကြပါတယ်။ခီးတို့အတွင်း US တာဝန်ရှိသူတွေနဲ့ကိုယ်တိုင်မတွေ့ဆုံခဲ့ပေမဲ့လည်းအရေးဝန်ကြီးချုပ်အတဲအတူမဟာရီနဲ့လည်းတယ်လီဖုန်းကစကားပြောခဲ့တာပါ။သမ္မတရဲ့ထိုးလေ Air Force 1နဲ့ Washington ကိုအပြန်ခီးတစ်ထောက်ဖြစ်ဂျာမနီနိုင်ငံက Rheinland Leader Scan ကိုလည်းသမ္မတနဲ့သမ္မတကတော်တို့ခိတဝင်ရောက်ခဲ့ကြပြီးသမ္မတက American Leader အကြီးအကဲနဲ့တွေ့ဆုံတယ်လို့သမ္မတကတော်ကလည်း American စစ်သည်တွေနဲ့အတူတွဲဓာတ်ပုံရိုက်ခံခဲ့ပါတယ်။
American ပြည်ထောင်စုမှဒီအစိုးရလုပ်ငန်းတချို့ယာယီရပ်ဆိုင်းထားတာဒီကနေ့6ရက်ရှိနေပြီးတော့ American လွှတ်တော်အနေနဲ့ဒီအခြေအနေကိုအဆုံးသတ်ရလိမ့်မယ်လို့သမ္မတ Donald Trump ကပြောဆိုနေပါတယ်။ American နဲ့ Mexico နယ်စပ်တခြားတိုင်းကာယံဖို့အတွက်သမ္မတ Trump တောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကျော်ကိုလွှတ်တော်ကအတည်မပြုတာကြောင့်အစိုးရရန်ပြလက်ပတ်မှုတချို့စနေနေ့ကစပြီးတော့ယာယီရပ်ဆိုင်းထားရပါတယ်။နယ်စပ်လုံခြုံရေးအတွက်ဒေါ်လာ 1.3 ဘီလီယံသာချမှတ်ပေးဖို့အတွက်ဒီမိုကရက်အလွတ်တော်အမတ်တွေကသဘောတူထားတာဖြစ်ပါတယ်ဒီမိုကရက်တွေဘက်ကအလျှော့ပေးပြီးတော့လက်ရှိအခြေအနေကိုအဆုံးသတ်လို့ရတယ်လို့သမ္မတထရမ့်ကပြောနေပါတယ်နယ်စပ်တိုင်းတိစောက်ဖို့ကိစ္စကိုအမေရိကန်ပြည်သူတွေကလည်းသဘောတူပြီးအထက်လွှတ်တော်မှာဒီမိုကရက်အမတ်တို့ရဲ့ထောက်ခံမှုရဖို့သာလိုတယ်လို့သူကဆိုပါတယ်ဒါပေမဲ့လွှတ်တော်မှာရှိတဲ့ဒီမိုကရက်ခေါင်းဆောင်တွေကလည်းအခုလိုအစိုးရရန်ကြီးအတချို့ရပ်ထားရတာမျိုးကိုသမ္မတထရမ့်ကလူလာနေတာဖြစ်တဲ့လက်ရှိအခြေအနေကိုဘယ်လိုပြေလည်အောင်ဖြေရှင်းရမယ်ဆိုတာကိုသူတိတ်သိပုံမရဘူးလို့ဝေဖန်ပြောဆိုနေကြပါတယ်ယာယီအတုံးစိတ်ကိစ္စနဲ့ပတ်သက်လို့ Republican အမတ်အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာဒီကနေ့ကြာသပတေးနေ့မှာဆွေးနွေးမဲခဲဖို့ရှိနေပါတယ်။အခြေအနေအပြောင်းအလဲဖြစ်မဲ့အလားအလာတိတ်မရှိဘူးလို့နိုင်ငံရေးအကဲခတ်တွေကတုံ့တက်နေကြပါတယ်
။ American ကုန်သွယ်ရေးကိုယ်စားလှယ်ဖော်တဖွဲ့ရဇန်နဝါရီလဒုတိယပတ်ထဲတရုတ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ American သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့ဒီဇင်ဘာလ1ရက်နေ့ကအာချင်းနီးနိုင်ငံမှာတွေ့ဆုံပြီးနိုင်ငံခြားကုန်သွယ်ရေးတင်းမာမှုတွေရှင်းချဖို့သဘောတူညီမှုရခဲ့ပြီးနောက်ပိုင်းပထမဆုံးအကြိမ်နိုင်ငံတာဝန်ရှိသူတွေနဲ့နေ့ချင်းဆိုင်တွေ့ဆုံမှလည်းဖြစ်ပါတယ်။ American ကုန်သွယ်ဖွဲ့ကတော့ကုန်သွယ်ရေးဒုတိယထူးကိုယ်စား Jeffrey Garish ကဦးဆောင်မှာဖြစ်ပြီးဘန်နိုင်းဌာနနိုင်ငံကရေးရလက်ထောက်ဝန်ကြီး David Malpass လည်းပါဝင်မှာဖြစ်တဲ့အကြောင်း Bloomberg သတင်းစာကဖော်ပြခဲ့တာပါ ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားဒေါ်လာဘီလီယံနဲ့ချီတန်မှုရှိတဲ့ကုန်သွယ်ကုန်တိုးမြှင့်မှုကိုလက်နက်ချပြီးအပြန်အလှန်ချမှတ်ခဲ့ကြပါတယ်။ဒါပေမဲ့ဒီလဇမ်းပိုင်းအာဂျင်တီးနားနိုင်ငံဘူနိုဆိုင်းရက်စ်မြို့မှာနိုင်ငံကောင်းဆောင်တွေတွေ့ဆုံရမှာတော့အပြန်အလှန်သွင်းကုန်ကိုတိုးမြှင့်နေတာတွေကိုရပ်ပေါင်း90ကျားဆိုင်ငံ့မှုသဘောတူခဲ့ကြတာပါ။ဒေါ်လာဘီလီယံ200တန်မှုရှိတဲ့တရုတ်သွင်းကုန်လေးပေါ်ဆယ်ရာခိုင်နှုန်းခွန်ကောက်ခံနေရကနေ25ရာခိုင်နှုန်းထိဇန်နဝါရီလ1ရက်နေ့ကစလို့တိုးမြှင့်ကောက်ခံမှုချင်းချောက်ထားတာကိုဆိုင်ငံ့မှုလည်းတမန်ထရန့်ကသဘောတူခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာအခု2018နိုဝင်ဘာလကစတဲ့ဒီအားလရဲ့ရာသီကာလမှာလက်လီအယောင်900ခိုင်နှုန်းကျော်တက်ပြီးတော့ဒေါ်လာ850ဘီလီယံကျော်ဖို့ရောင်းခဲ့ရတယ်လို့မတ်စတာကတ်ဘဏ္ဍာရေးလုပ်ငန်းကြီးကဗုဒ္ဓဟူးနေ့ကကိန်းဂဏန်ထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာ1ရက်ကစပြီးတော့ဒီဇင်ဘာ24ရက်နေ့အထိလက်လီရောင်းချမှုအတွက်ငွေဆက်ကူနဲ့ချက်လက်မှတ်အပါအဝင်ငွေချေပုံစံအားလုံးကိုစည်းရင်းပြုစုပြီးတော့ Master Card Spending Plus အစီရင်ခံစာထုတ်ခဲ့တာဖြစ်ပါတယ်။ Online Shopping ကလည်း1900ခိုင်နှုန်းကျော်တက်ခဲ့တာကြောင့်အခု2018အားလက်ရာသီဟာပြီးခဲ့တဲ့6နှစ်အတွင်းဒီလက်လီအယောင်အတက်ဆုံးရာသီဖြစ်ခဲ့ပါတယ်။အယောင်ရာဆုံးကအဝတ်အထည်နဲ့အိမ်ဆောက်ပစ္စည်းတွေဖြစ်ပြီးတော့ Electronic ပစ္စည်းတွေကတော့အယောင်ကျခဲ့ပါတယ်။online ဈေးကွက်ကြီးဖြစ်တဲ့ Amazon ရဲ့တကဘာလုံးအယောင်ကလည်းအခု2018မှာစံချိန်တင်အောင်တက်ခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြပါရယ် Amazon ကဒီ American ပြည်ထောင်စုတစ်ခုထဲမှာတဲ့သူ့ရဲ့ Prime Customer တွေအတွက်ကုန်ပစ္စည်းအရေအတွက်တန်းတစ်ထောင်ကိုအခမဲ့ပို့ဆောင်ပေးခဲ့တယ်လို့ပြောပါရယ်အခုနှစ်အားလက်ရာသီအယောင် 4.3 ရာခိုင်နှုန်းကနေ 4.8 ရာခိုင်နှုန်းချတက်ပြီးတော့တန်ဖိုးဒေါ်လာ 920.89 ဘီလီယံအထိဖြစ်လိမ့်မယ်လို့အမေရိကန်လက်လီလုပ်ငန်းအသင်းကြီးကခန့်မှန်းထားပါတယ
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံနောက်ဖက်ကိုင်းဝန်းဒေသမှာပြီးခဲ့တဲ့သတင်းပတ်ထက်လူပေါင်း430ထက်မနည်းသေဆုံးခဲ့တဲ့အထိဆူနာမီရေလိုင်းတွေဖြစ်ခဲ့တဲ့အနက်ကာကတောင်မီးတောင်ပေါက်ကွဲမှုအန္တရာယ်သတိပေးချက်ကိုအာဏာပိုင်တွေအဆင့်တိုးမြင့်တက်မှတ်လိုက်ပါတယ်။တံငွေဘူးတွေမီးတောင်ပေါက်ကွဲမှုကထွက်ပေါ်လာတဲ့အစအနတွေပြင်လဲပြင်းနဲ့ပေါက်ကွဲချက်ရောက်နေပြီးကြီးမားတဲ့မီးဟုတ်ပြာလူတွေလေထဲမှာဆက်လက်လွင့်ပြန်နေကြမှာပဲ။အင်ဒိုနီးရှားအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကအန္တရာယ်ရှိတဲ့ဒုတိယအဆင့်ကိုတိုးမြင့်လိုက်တာပါ။မီးရောင်လှရှာမှုတွေနဲ့ဒီရေလိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ချိန်ဆူနာမီရေလိုင်းတွေတက်မှန်ရိုက်ခတ်နိုင်တာကြောင့်မီးရောင်ပတ်ဝန်းကျင်ကတ်သတ်နယ်မြေကိုလည်း5ကီလိုမီတာအထိတိုးချဲ့သတ်မှတ်လိုက်ပါတယ်။အရက်ဖက်လီကျောင်းအာဏာပိုင်တွေကလည်းမီးရောင်ပောက်ကွဲမှုဖြစ်ရာဒေသတွေပြန်တမ်းမှုတွေမလုပ်ဖို့ညွှန်ကြားထားပါတယ်။ဂျာဗာကျောင်းနောက်ပိုင်းနဲ့ဆူမာထရာကျောင်းတောင်ပိုင်းဒေသတွေကိုစနေနေ့ကရိုက်ခတ်ခဲ့တဲ့ဆူနာမီရေလိုင်းတွေဟာအနက်ကာကတောမီးရောင်ပောက်ကွဲရာကမီးရောင်ဝါဒစိတပိုင်းပင်လယ်ထဲပြိုကျခဲ့ရတာကနေဖြစ်ပေါ်ခဲ့ရတာလို့လည်းကျွမ်းကျင်သူတွေယူဆထားကြတာပါ။ကျွတင်သတိပေးချက်များပဲရုပ်ရည်ဆူနာမီရေလိုင်းတွေပေါ်ပေါက်ခဲ့တဲ့အတွက်ဂျာဗာနဲ့ဆူမာထရာကျောင်းတွေချာကစွန်တားရီလက်ချာတစ်ချောက်ကနာမည်ကျော်ကမ်းခြေတွေခီးစောတဲခွေရဟိုတယ်တွေပါဝင်ကယူရက်ဒေသနေရာတော်တော်များလည်းကြီးတဲ့မြို့ပါကုန်ပါတယ်။ဆူနာမီရေလိုင်းနဲ့ညောင်းလူပေါင်း1000နီးပါးဒဏ်ရာရခဲ့ပြီး150လောက်လည်းပျောက်ဆုံးနေစလဲဖြစ်လို့ထောင်နဲ့ချီတဲ့လူတွေလည်းအိုးအိမ်ဆုံးခွာခဲ့ကြရတာပါ
။တရုတ်နိုင်ငံမှာဒီမူရစ်ဆေးမှုနဲ့ဖမ်းဆီးခံထားရတဲ့ကနေဒါလူမျိုးတယောက်ရဲ့အမှုအယူခံကိုလာမယ့်စနေနေ့မှာကြားနာမယ်လို့တရုတ်အစိုးရသတင်းတစ်ခုကထုတ်ပြန်ခဲ့ပါတယ်။ဟွာဝေနည်းပညာလုပ်ငန်းအကြီးအကဲတယောက်ကနေဒါမှာဖမ်းခံခဲ့ရပြီးတဲ့နောက်တရုတ်ဘက်ကဒီကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးလိုက်တာကြောင့်နှစ်ဖက်အစိုးရကြားမှာဆက်ဆံရေးတင်းမာနေချိန်မှာပဲနောက်ကနေဒါတယောက်ရဲ့အယူခံအမှုကြားနာမယ်သတင်းထွက်လာခဲ့တာပါ။ကနေဒါလူမျိုးရောဘတ်လွိုက်ရှလမ်ပါခ်ဆိုသူရဲ့အမှုအယူခံကိုလျောင်နင်းနဲ့အထက်တရားရုံးမှာကြားနာမယ်လို့ဒါလျမ်းမျိုးအစိုးရသတင်းစာမျက်နှာမှာဗုဒ္ဓဟူးနေ့ကဖော်ပြခဲ့တာပါသူဟာဒီပမာဏမြောက်များတဲ့မူရစ်ဆေးတွေမှောင်ခိုကူးခဲ့တယ်လို့သာသတင်းမှာရေးထားပေမဲ့အသေးစိတ်ရှင်းပြခြင်းတော့မရှိပါဘူးတရုတ်နိုင်ငံမှာမူရစ်ဆေးမှောင်ခိုကူးမှုကိုတည်ထောင်အပြစ်ပေးလို့ရှိပါတယ်ဒီသတင်းနဲ့ပတ်သက်လို့ကနေဒါနိုင်ငံသားဌာနဘက်ကလည်းတစုံတရာပြောကြားခြင်းမရှိသေးပါဘူး။ဟွာဝေအကြီးအကဲမာဝန်ဂျိုးကိုကနေဒါအစိုးရကဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါတန်တမန်ဟောင်းမိုက်ကယ်ကော့ဖစ်နဲ့တရုတ်မှာစီးပွားရေးလုပ်နေတဲ့မိုက်ကယ်ဆာဗော့စ်တို့နှစ်ယောက်ကိုတရုတ်လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ဆိုပြီးတော့ဖမ်းဆီးထားပါတယ်။ဆေရာမက်ဂိုင်ဗာဆိုသူကနေဒါအမျိုးသမီးတစ်ယောက်ကိုလည်းတရုတ်နိုင်ငံမှာတရားမဝင်အလုပ်လုပ်မှုနဲ့နေရပ်ပြန်ဖို့တရုတ်ကစီစဉ်နေပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာတနင်္ဂနွေနေ့ချိန်ချင်းပါဝင်ရှိနေတဲ့သမ္မတရွေးကောက်ပွဲကိုအတိုက်ခံနေတဲ့အမေရိကန်နိုင်ငံပြည်လူစီများတဲ့မြို့သုံးမြို့မှာဆိုင်းငံ့ထားဖို့အစိုးရကကြေညာထားပါရဲ့ ယူကော့ဘွဲကော်မရှင်ပြောခွင့်ရတော့နိုင်ငံမြောက်ပိုင်းကီဘူးပြည်နယ်ကဘနင်းနဲ့ဘူတန်ပုံမျိုးတွေကမဲဆန္ဒနယ်မြေတွေမှာအီဘိုလာဗိုင်းရပ်စ်နဲ့ဆက်လက်ကြီးထွားနေပြီးလက်နက်ကင်စစ်သွေးကြွတွေရာဇဝတ်ကိုင်းတွေရဲ့ဥပဒေမဲ့လုပ်ရတဲ့နေတူအကြမ်းဖက်ဝါဒီတွေရဲ့ချင်းချောင်းမှုအန္တရာယ်တွေရှိနေတဲ့အတွက်ယူကော့ဘွဲကိုစံငန်းလိုက်တာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။သမနာတိဖြစ်ယူကော့တင်မြောက်ပြီးကျန်းသစ္စာကျေဆိုပြီးရင်မလာတိယူကော့ဘွဲတွေစံငန်းထားမဲ့နယ်မြေတွေမှာနိုင်ငံနောက်ပိုင်းကမိုင်းတုံးပြီးပြည်နယ်ကရုံမီးမျိုးပါဝင်တဲ့အကြောင်းလဲယူကော့ဘွဲကော်မရှင်ကကြေညာထားပါတယ်။
နျူကလ িয়ার ထိပ်ဖူးတွေတက်ဆင်ထားတဲ့ဒီအတန်ထက်မြန်တဲ့လေရင်ကိုအောင်မြင်စွာဆန်းသက်နိုင်ခဲ့တာကနိုင်ငံအတွက်အင်မတန်ကောင်းမွန်တဲ့နှစ်တစ်ခုလက်ဆောင်ဖြစ်တယ်လို့သမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ဗုဒ္ဓဟူးနေ့ကလုပ်ခဲ့တဲ့ဆန်းသက်မှုကိုသမ္မတပူတင်ကကြီးကြပ်ခဲ့တာပါ။အေဗွန်ဂတ်လို့နာမည်ပေးထားတဲ့အတန်ထက်မြန်တဲ့လေရင်ကိုကြားဖြတ်ဖြတ်ချဖို့မဖြစ်နိုင်ဘူးလို့သမ္မတပူတင်ကပြောပြီးတော့ဒီလက်နဲ့အောင်မြင်ရင်ရုရှားလုံခြုံရေးကိုဆယ်စုနှစ်နဲ့ချီအားမခံချက်ပေးထားနိုင်လိမ့်မယ်လို့ဆိုပါတယ်။ဒီလက်နဲ့ဟာဒီရုရှားနိုင်ငံရဲ့မဟာဗျူဟာမြောက်ဒုံးလက်နဲ့တက်ဖွဲ့မှာရှင်းနှစ်ကစပြီးတော့အသုံးပြုမယ်လို့လည်းရုရှားသမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းအလားတူလက်နဲ့တက်ဆင်နိုင်တဲ့အတန်ထက်မြန်တဲ့လေရင်ကိုပက်တန်ဂွန်ကတီထွင်နေပေမဲ့ရုရှားကဒီလက်နဲ့ပိုင်းမှာရှေ့ရောက်နေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြားသတိပေးထားပါတယ
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြင့်မွန်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီရခိုင်နဲ့ချင်းပြည်နယ်ရီပက်မှာတပ်မတော်နဲ့ရခိုင်တိုင်းဒေသနဲ့ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲဖြစ်တဲ့ဒေသဘက်မှာရွာသားတွေကိုတပ်မတော်ကလမ်းပြအဖြစ်ခေါ်ယူအသုံးပြုတာတွေရှိတယ်လို့ဒေသခံတွေကပြောပြီးဒါဟာဂျနီဗာသဘောတူညီချက်တွေကိုချိုးဖောက်ရရောက်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြပါတယ်ဒီကြောင့် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားကြာရာပတိနေ့ထိတိုက်ပွဲတွေဆက်ဖြစ်နေတုံးမဲ့လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုပြောပါရယ
်ရပိုင်းမှာတော့နေတိုင်းဖြစ်နေကြတဲ့တိုက်ပွဲကအဲ့ဒီမနေကလည်းပဲတိုက်ပွဲကနေရာ၄ခုမှာဖြစ်တယ်ဒီကမှာ၂၆ရက်နေ့မှာပထမတိုက်ပွဲဖြစ်တဲ့နေရာကတော့ဒီဘလက်ဝါမြို့နယ်မသာဝါကျော်ရအနောက်ဖက်အဲ့ဒီတောင်တန်းမှာဖြစ်တာအဲ့ဒီမှာမနေ့၁၇နာရီကနေ၁၇နာရီနဲ့မနေ့၅ဆယ်တိပေါ့နော်မနေ့၄ဆယ်ကျော်ကြာဖြစ်ခဲ့တယ်ဗျနောက်အဲ့ဒီရသေးတော်မျိုးနဲ့ခြေကခရူးချောင်းရွာအနီးမှာအဲ့ဒီနေလေတနာကြီးလောက်မှာဒီမှာတိုက်ပွဲဖြစ်ခဲ့ကြ။တတိယနေရာတစ်ခုကတော့နော်အရင်ပြီး25ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့။အဲ့ဒီအော်မတောင်တန်းပေါ်မှာဒီညနေ9နာရီလောက်မှာတက်တင်ပြီးတော့အဲ့မှာတိုက်ပွဲဖြစ်တယ်။နောက်တနေရာကတော့ဘလဝမျိုးနဲ့ခြေမှာဒီမြေဝါရွာရဲ့အနီးပတ်ဝန်းကျင်တဝိုက်အဲ့ဒီမှာမနေ့9နာရီလောက်ကစပြီးတော့မှဒီဗမာစစ်တပ်ကနေလည်းနေကြီးတွေနဲ့နေပြီးတော့ပြစ်ခတ်တိုက်ခိုက်ပြီးတော့ဒီထိုးစစ်ဆင်လာကြ။ဒီတပ်ပွဲကတပွားခဲ့တယ်
ရခိုင်ပြည်နယ်တွင်ဘူတီတောင်နဲ့ရတိတောင်မြို့နယ်ဘက်မှနဲ့ချင်းပြည်နယ်ပလဝါမြို့နယ်ဘက်မှ၄နေရာထပ်မံတိုက်ပွဲဆက်ဖြစ်နေတာပါဒီတိုက်ပွဲတွင်ထိခိုက်ကြဆုံးမှုအခြေအနေကိုအတိမပြုနိုင်သေးသလိုတပ်မတော်ဘက်ကလည်းတရင်ထုတ်ပြန်တာမတွေ့ရသေးပါဘူးဒီနေ့ကြာတာပတိနေ့မနေ့ဖက်မှဘူတီတောင်မြို့နယ်စီတောင်ကျေးရွာကအယတား၁၂ဦးကိုတပ်မတော်ဘက်ကနေရေကောင်းချောင်းကျေးရွာဘက်လမ်းပြဖြစ်ခေါ်ဆောင်သွားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းညိုကပြောပါတယ
်ဒီနေ့မနေ့၈နာရီခွဲလောက်ကဘလို့တိတိယတော့ခေါ်သွားတယ်ဆိုတာဆိုတဲ့သဘောကတော့ရွာကကနခေါ်သွားလဲဆိုတာတော့မသိဘူး
ဒီလိုစိတ်မဖြစ်ပေါ်ရဒေတာဘက်ကိုတပ်မတော်ကရွာသားတွေကိုခေါ်ဆောင်သွားတဲ့ဖြစ်ရပေါ်မှာအထက်အာဏာပိုင်တွေကိုတန်ကြားစားပြီးမိသားစုဝင်တွေလည်းစိုးရိမ်နေကြတယ်လို့ဦးသိန်းညိုကပြောပါတယ်
ကနဆရာအကြောင်းကြားထားတာကကျွန်တော်အယူဌာနရဲ့ပြည်သူ့လက်တော်ရဲ့ပြည်နယ်လက်တော်အမတ်တို့ကဌာနဆရာတင်ပြပြီးပြည်သူ့လက်တော်အကြောင်းပြန်ပြေးကိုအတော်လေးကလည်းပြန်ဆက်တန်းလာလို့ရှားနေဆိုတော့အားရောဒီတော့ဒီတော့စိုးရိမ်ကြီးလို့ဖြစ်နေကြတယ်လေ
ဒီဇင်ဘာ26ရက်နေ့ကတိုက်ပွဲဖြစ်ပွားရာဒေသကြီးရေကောင်းချောင်းကျေးရွာကိုလည်းတပ်မတော်ဘက်ကနေချင်းချောက်တာတွေရှိခဲ့တယ်လို့ရေကောင်းချောင်းရွာသားတို့ကပြောပါတယ်တပ်မတော်အနေနဲ့အခုလိုရွာသားတွေကိုလမ်းပြဖြစ်ခေါ်ဆောင်သွားတာဟာဂျနီဗာသဘောတူညီချက်တွေကိုချိုးဖောက်ရာရောက်တယ်လို့ပြည်သူ့ထုတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းချွေကအခုလိုပြောပါတယ်
လူခွင့်ရေးစီစဉ်စတဲ့ဘာရဲအချက်တွေဂျနီဗာကွန်ဗင်းရှင်းတွေမှာပါတဲ့အချက်တွေကိုအစိုးရပြည်ရဲ့အနေနဲ့တော့လိုက်နာဖို့လိုတယ်ပေါ့နော်။နောက်ပြီးတော့ဒီမှာနိုင်ငံအစိုးရဘက်ကလည်းဒီလိုပေါ်တာပြီးမဆွေးတော့ပါဘူး။ပြည်သူတွေကိုစာညာထောက်ထားဖို့လိုအပ်တာပေါ့နော်အစိုးရပြည်ရဲ့အနေနဲ့။အခုဒီလိုလှုပ်လာရဲဆိုတာဒါဂျနီဗာကွန်ဗင်းရှင်းမှာပါတဲ့အချက်လက်တွေကိုလေးရှုတ်ဖောက်ရရောက်တယ်။နောက်ပြီးတော့ဒီပေါ်တာမဆွေးပါဆိုရတာလေအခုကဒါတွေကိုလေးရှုတ်ဖောက်ရရောက်တယ်။
ရခိုင်ပြည်နယ်တွင်းမှာနွေပါလကုံပိုင်းကနေဒီကနေ့ထိရခိုင်တပ်မတော်နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဖြစ်တာတွေဆက်ရှိနေပြီးအဲ့ဒီတိုက်ပွဲတွေကြောင့်ဘူရီတောင်ရတိတ်တောင်ဘုံလူကျိုးမြို့နယ်တွေဘက်မှာရွာသား2000ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်ပ ဒီကတ္တကမှုရစည်ရင်းနဲ့သာဝရငင်းချမ်းရေးအတွက်ထောက်ပြန်ချက်ကိုဒီစင်ပါ23ရက်နေ့မှာတမရောကနေထုတ်ပြန်ခဲ့ပြီးNCA လက်မှတ်ရေးသူပိတာဖွဲ့တွေနဲ့ရောNCA လက်မှတ်မထိုးရသေးတဲ့ဖွဲ့တွေအကုန်လုံးနဲ့ပါညှိနှိုင်းဆွေးနွေးတွားမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တမရောကနေပြရပူကျင်ညာထားတဲ့စစ်တိုင်းဒေသကြီး၅ခုထဲမှာရခိုင်ပြည်နယ်မှာပါရှိသလိုရခိုင်လက်နက်ကန်ဖွဲ့အေအေနဲ
ောင်တရင်လာကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းမှာရှမ်းပြည်နယ်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းနဲ့ပအုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL တို့အကြားမှာဒီရပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားခဲ့ပြီး RCSS ဘက်ကပြစ်ခတ်တိုက်ခိုက်မှုရစဲဆိုင်ရာပူးရဲကော်မတီ GMC အစည်းအဝေးတွေမှာပါပါဝင်တက်ရောက်ဖို့ရက်ဆိုင်ထားတာကြောင့်နှစ်ဖက်ညှိနှိုင်းဆွေးနွေးနိုင်တဲ့အခြေအနေမရှိသေးပါဘူး။ရှမ်းပြည်နယ်အတွင်းမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအကြားပဋိပက္ခတွေမြင့်တက်လာနေတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါရဲ့ရှင
်။ဟုတ်ကဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်နယ်မှာဒီလပိုင်းအတွင်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO အကြားစီအစ်တမမှုတွေတောက်လျှောက်ရှိနေခဲ့ရာကဒီလ24ရက်နဲ့25ရက်နေ့တွေမှာတော့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတဲ့ဒီတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို PNLO ရဲ့တောင်ကြီးဆက်ဆံရေးယုံတာဝန်ခံခွန်မင်းသိန်းကအခုလိုပြောပါတဲ့
24ရက်နေ့တုန်းကတိုက်ပွဲဖြစ်တယ်နဲ့25ရက်တုန်းကတိုက်ပွဲဖြစ်တာပေါ့နော်24ရက်နေ့တုန်းကသွားပြီးမင်းအလင်းကြီးကရင်မင်းပါမျိုးနဲ့နားမှုကြီးရအောင်စုနောင်ချူကြီးရပါခင်ဗျအနောင်ချူကြီးရအော်ညာရှင်းနိုင်လားမဖြစ်တော့ဘူးမနီကိုမနီ50တော့ပဲကြာတယ်။နောက်25ရက်နေ့မနေ့ကျတော့9နိုင်45တခါပြန်ဖြစ်တော့ဘောနော်တခါပြန်ဖြစ်တော့လည်းနာယီဘာလို့ကြာသွားလဲအမိမိတော့အဲ့ဒီနေရာမှာပဲဟုတ်ပဲအတိခဲ့တော့ကျွန်တော်အတို့ဖက်တော့မရှိဘူးဟိုတဲ့အာဆီအဆက်ဖက်ကြတော့မသိဘူးခင်ဗျာ
PNLO ဘက်ကရွာမလုံချုံရေးယူထားတဲ့သူတို့တက်တွေကိုလာရောက်တိုက်ခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်တာရှိသလို RCSS ဘက်ကလည်းမိုင်းပန်မျိုးနယ်အတွင်းမှာလှုပ်ရှားနေတဲ့သူတို့တက်ဖွဲ့တွေကို PNLO နဲ့အစိုးရတက်မရော်ပူးပေါင်းပြီးတိုက်ခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတဲ့တက်မရော်နဲ့ PNLO ဘက်ကတော့ပူးပေါင်းတိုက်ခိုက်တာမရှိကြောင်းညှင်းဆိုထားပါတဲ့RCSS နဲ့ PNLO ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပါတယ် NCA အရဖွဲ့စည်းထားတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရဲဆိုင်ရာပူးတွဲကော်မတီ GMC အစည်းအဝေးတွေကို RCSS ဘက်ကပါဝင်တက်ရောက်ဖို့ရက်ဆိုင်ထားတာကြောင့်နှစ်ဖက်တွဲဆုံဆွေးနွေးဖြေရှာဖို့ခက်ခဲနေကြောင်းခွန်မင်းသိန်းကပြောပါတယ်
အဲ့ဒီအစည်းအဝေး GMC မှာမပါဝင်တော့တဲ့ကျွန်တော်တို့အချင်းချင်းနဲ့ GMC အဲ့ဒါအစည်းအဝေးတို့မရတော့ဘူးဆိုတဲ့သဘောနဲ့ဆက်ပြီးတော့ဖြစ်တာပေါ့ဒီတော့ကြာအစည်းအဝေးလည်းမရှိဘူးပေါ့လေနော်ဒီအစည်းအဝေးမရှိတော့ကျွန်တော်တို့လည်းသူ့ကိုကမ်းလာမှမရှိသေးဘူးသူတို့ဆက်ရလည်းပဲကျွန်တော်တို့ကမ်းလာတာမှမရှိဘူ
းနှစ်ဖက်တွဲဆုံဆွေးနွေးမဲ့အလားအလာကိုမေးမြန်းနိုင်ဖို့ RCSS ဘက်ကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးဒီလ24ရက်နဲ့25ရက်နေ့တွေမှာရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာလဲ RCSS တပ်ဖွဲ့တွေနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်26ရက်နေ့ကစပြီးတိုက်ပွဲတွေငြိမ်သက်နေခဲ့ပေမဲ့ဒေသတွင်းမှာစီးရီးတင်းမာမှုတွေဆက်လက်ရှိနေစေဖြစ်ပါတယ်လောလောဆယ်မှာတော့တိုက်ပွဲဖြစ်ပွားရာဒေသအနီးကဒေသခံရွာသား800ကျော်လောက်ဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေရတယ်လို့ဒီဘောမျိုးကစစ်ရှောင်တွေကိုကူညီနေသူကိုမျိုးကပြောပါတယ
်ကျွန်တော်တို့နားမခေါ်ကတော့မပြန်သေးဘူးကောင်းဟုတ်ကတော့မပြန်သေးဘူးနော်ဒီနောက်ကော်ကြီးကတော့မနေ့ညသူတို့ပြန်သွားကြတယ်အဲနားမခေါ်မှာလည်းလူကြီးကကိုယ်က900လောက်လောက်ဖြစ်ပြီအဲကောင်းဟုတ်မှာတော့150လောက်ပဲရှိရပါတော့ဒီနေရာတော့လောလောဆယ်တော့ဘာမှတော့မဖြစ်သေးဘူးမဖြစ်သေးဘူးဆိုရင်သူတို့ရွာကန်ကြီးရဲ့နေထားတော့သူကမပြန်ရသေးဘူး။ရေချေရက်ပြန်မယ်ဆိုရင်တော့စာဝင်ကြီးတဲတော့နည်းနည်းလေးခက်ခဲရှိလာမယ်
။ဆစ်ရှောင်းတွေကိုပရာဟိတအဖွဲ့အစည်းတွေကကူညီနေတယ်လို့ဒီဇင်ဘာလ29ရက်နေ့ဒီနေ့မှာတော့အစိုးရဘက်ကလည်းလာရောက်ကူညီတာရှိကြောင်းပြောပါတယ်။ဒီလ21ရက်နေ့ကတော့ကချင်ပြည်နယ်ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်မပါခနဲ့ရှမ်းပြည်နယ်ကစစ်ဌာနချုပ်၄ခုကနယ်မြေတွေမှာငင်းချင်းရေးဆွေးနွေးဖို့အတွက်စီးရေးလှုပ်ရှားမှုတွေကိုနောက်နှစ်ဧပြီလအကုန်အထိရက်ဆိုင်မှာဖြစ်ကြောင်းတမရော့ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီရက်ပိုင်းတွေအတွင်းရှမ်းပြည်နယ်အတွင်းကအခြေအနေကိုမေးမြန်းရမှာတော့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုတအိုက်ကျော်ကအခုလိုပြောပါတယ်။
ဟုတ်ကဲ့ဒီနေရတူရတာပါမှမဖြစ်ခဲ့မှုရှိအလူရှာမှုကတော့ဒီပုံမှန်မရှိသေးတဲ့ပုံမှန်ကိုပြောနေတာ
ကျမရောကဂျင်ညာချက်ထုတ်ပြန်ပြီး၃ရက်အကြာမှာကောက်ခံမျိုးနယ်အတွင်းမှာကျမရောနဲ့တိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ကြောင်း DNLA ကသတင်းထုတ်ပြန်ခဲ့ပေမဲ့ကျမရောဘက်ကသတင်းမအဖြစ်ညှင်းဆိုထားပါတယ်။ဒီလ၂၆ရက်နေ့ကပြုလုပ်တဲ့ဘွေရအမျိုးသမီးပိုလောင်တင်တန်းအမှတ်စဉ်ကတင်တန်းစင်ပွဲမိန်ကွန်းပြောကြားရမှာကျမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကကျမရ
မကြာသေးခင်တုန်းကပဲလူငယ်အမှုပညာရှင်တအုပ်ကိုမွေးရေးဆေးဝါးလက်ဝယ်တွေးရှိမှုနဲ့နှိမ့်ရှေထောင်းတဲ့အဖြစ်ပေးလိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်လာနေပါတယ်။မွေးရေးဆေးဝါးတွေအများအပြားဖမ်းဆီးမိနေပေမဲ့တရားခံကိုမမိတာရာဇဝတ်မှုကြီးတွေကိုမဖော်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့
VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။VOA စေဝါအပါအဝင်ရာဇဝတ်မှုတွေကြာစင်းရေးဘာတွေလှုပ်ဆောင်နိုင်မလဲဆိုတာတွေကိုသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့အီးမေးလ်လိပ်စာ VOA Facebook
စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ဒီရက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရစေ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ ထပ်ပေါ်လာနေတဲ့5G wireless နည်းပညာကကမ္ဘာကုန်ထုတ်လုပ်မှုစီးပွားရေးလုပ်ငန်းကြီးတစ်ခုလုံးကိုပြောင်းလဲသွားနိုင်တယ်လို့ကျွမ်းကျင်သူအများအပြားကခန့်မှန်းထားပါတယ်။ကမ္ဘာကြီးမှာပိုပြီးခင်မီထိရောက်အခြေဆက်ရှိလာပြီးပိုပြီးကျယ်ဝလာမယ့်တော့ချက်ဖြစ်တယ်လို့လည်းပြောကြပါတယ်။ဒါပေမဲ့လည်းနိုဝင်ဘာလ16ရက်နေ့တောက်ကြနေ့ကထုတ်လိုက်တဲ့လွှတ်တော်ဆိုင်ရာအစီရင်ခံစာထဲမှာတော့တရုတ်တို့က ပြီးထောက်လှမ်းရေးချဲ့လယ်စုဆောင်ရယူဖို့အဖြစ်အမှောက်လုပ်ငန်းတွေနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေရယူဖို့ဘယ်လိုပြင်ဆင်နေသလဲဆိုတာကိုအလေးထားဖော်ပြထားပါတယ်အစိမ့်မြင့်ဤပညာရဲ့အထွတ်ထိပ်အဖြစ်ကနေအမေရိကန်တို့ကိုအဆုံးတတ်လိုက်ဖို့တရုတ်တို့ရည်မှန်းထားတဲ့အကြောင်း VOA သတင်းတောက် Gelati French ချီရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
။အခုထွက်ပေါ်လာဖို့ရှိနေတဲ့ 5G ကွန်ရက်ကြောင့် Internet Online ဤပညာပစ္စည်းသစ်တွေတန်းထောင်းနဲ့ချီပြီးထွက်ပေါ်လာမှာဖြစ်ပြီးလူမှုဘဝနေထိုင်မှုစနစ်ကြီးရောအလုံးလောက်ကိုင်းတဲ့စနစ်ကြီးပါပြောင်းလဲသွားမှာပါ။ဤပညာတွေအလင်းမြန်တိုးတက်လာပြီးတန်းနဲ့ချီတဲ့အလုတ်ကိုင်းသစ်တွေလည်းပေါ်ထွက်လာမှာပါဒီ 5G ဤပညာသစ်ပြိုင်ဆိုင်မှုမှာတော့တရုတ်တို့ကအနိုင်ရဖို့ရည်မှန်းနေပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်ကွန်မြူနတီပါတီရဲ့19ချိန်မြောက်မြေလာခံမှာတင်ပြခဲ့တဲ့2025တရုတ်ပြည်ထုတ်လုပ်ရေးအစီအစဉ်မှာတော့သူတို့ရဲ့အန်တီမရည်မှန်းချက်ကဤပညာပိုင်းမှာဥဆောင်နှိုင်းယုံတယ်မဟုတ်ပဲတစ်ခုလုံးကိုချုပ်ကင်လိုက်နိုင်ဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်Hassan Institute ကအာတာဟာမန်ကအခုလိုပြောပါတယ
် We also have a very serious competitor who is pressing ahead in this direction in
ways American တို့အနေနဲ့မဖြစ်မနေတုံ့ပြန်မဲ့တိတ်ကိုစိုးရိမ်ရကောင်းတဲ့ပြိုင်ပွဲတစ်ယောက်ရှိနေပါပြီဒီစိန်ခေါ်ချက်က American တနိုင်ငံတည်းအတွက်တည်းမဟုတ်ပါဘူးတစ်ချိန်တည်းမှာပဲကမ္ဘာတစ်လွှားကိုလည်းတက်ရောက်မှုရှိမှာဖြစ်ပါတယ် 5G နည်းပညာကိစ္စက American မျိုးသားလုံခြုံရေးစီးပွားရေးလုံခြုံရေးနဲ့ကမ္ဘာတစ်လောကမဟာမိတ်တွေရည်တည်ချက်တွေနဲ့ပါအများကြီးသက်ဆိုင်နေပါတယ
်အခုချိန်ထိဆိုရင်အနည်းဆုံးနိုင်ငံပေါင်း62နိုင်ငံကတရုတ် IT လုပ်ငန်းကြီးဟွာဝေလုပ်ပစ္စည်းတွေကိုစမ်းသပ်ဖို့ကြေညာထားတာဒါမှမဟုတ်လဲသဘောတူထားကြပါတယ်ဗြိတိန်ပေါ်တူဂီအီတလီမက္ကဆီကိုနဲ့ဖိလစ်ပိုင်နိုင်ငံတို့အပါအဝင်နိုင်ငံ10ခုတို့ကတော့သူတို့ရဲ့ 5G ကွန်ရက်ကိုစပြီးအသုံးပြုဖို့သဘောတူညီချက်ကိုကြေညာထားပြီးဖြစ်ပါတယ်တရုတ်ရဲ့ဘက်ဆုံအပိယူသဘောတူညီချက်တွေကြောင့်ဟွာဝေကိုတုံးဖို့ရွေးတဲ့နိုင်ငံအရှိအတွက်တိုးလာတာလို့ကုန်ထုတ်လုပ်ငန်းခန္ဓာခေါင်းဆောင်တွေကပြောဆိုကြပါတယ်။စက်သွေးရေလုပ်ငန်းကြီးဖြစ်တဲ့ Rivara Network ရဲ့အမှုဆောင်ရာရှိချုပ် D. Clan Chenley ကအခုလိုပြောပါတယ်
။ The Chinese government to make a long story short is
ဆက်ပစ္စည်းကိရိယာတွေကိုတရုတ်ဘက်ကအကြီးအကျယ်ကိုအကုန်ကြခံပေးဖို့ဆန္ဒရှိနေပါတယ်
။ Nokia ရဲ့ညွှန်ချက်ရေးမှူး Brian Hendrick ကလည်းအခုလိုပြောပါတယ
် It's a multi-sectoral cross-sectoral approach with energy companies
and ဆိုင်ကုမ္ပဏီတွေနဲ့နည်းပညာကုမ္ပဏီတွေလိုမျိုးကဏ္ဍပေါင်းစုံဆက်သွယ်ပြီးချဉ်းကပ်မှုပါတန်တမာရေး PR တွေလည်းပါတယ်လို့ဗန္ဓာရေးအချက်ရိုက်နေတဲ့နိုင်ငံတွေမှာအရက်ဖက်အခြေခံစာအုပ်တွေမှာရင်းနှီးမြှုပ်နှံတာမျိုးတွေလည်းပါပါတယ
်တရုတ်ဘက်ကအားကောင်းလာတဲ့အတွက်အမေရိကန်အစိုးရအနေနဲ့အမေရိကန်စစ်တပ်အခြေစိုက်စခန်းတွေရှိရာဂျာမနီအီတလီနဲ့ဂျပန်လိုနိုင်ငံတွေမှာဟွာဝေပစ္စည်းတွေအသုံးပြုလာတဲ့အပေါ်စိုးရိမ်မှုတွေတိုးလာစေပါတယ်ဟွာဝေလုပ်ငန်းကြီးကတရုတ်စစ်တပ်နဲ့ထောက်လှမ်းရေးဌာနတွေနဲ့အဆက်အဆက်ရှိတယ်လို့လည်းနားလည်ထားကြပါတယ်ဟတ်ဆန်အင်စတီကျူကအာတာဟမန်ကအခုလိုဆက်ပြောပါတယ
် Our armed services who will look forward to being able to use 5G networks
in အစောဥရောပအစီအလယ်ပိုင်းဒေသတွေအတွင်းမှာကျွန်တော်တို့လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ 5G network ကိုသုံးဖို့ရှိလာမှာပါတရုတ်ကုမ္ပဏီနဲ့ချိတ်ဆက်ထားတဲ့ဒီ 5G network ကိုသုံးပြီးသတင်းချက်လက်မျှဝေနေကြရတယ်ဆိုတာကိုသိရင်သူတို့အနေနဲ့လည်းသုံးရတာစိတ်သက်သာမှာမဟုတ်ပါဘူ
းမူဝါဒရေးရာအချံပေးဟောင်းကား roof ကတော့တရုတ်ဟာလည်းအပြစ်ကင်းလာသူမဟုတ်ဘူးလို့ပြောပါတယ
် They got a reputation for shoddy equipment and shoddy deployment
တရုတ်ရဲ့ပစ္စည်းဖြန့်ချိမှုတွေကမကောင်းဘူးဆိုတဲ့ကြော်စောမှုကရှိပါတယ်အာဖရိကနဲ့အာရှမှာအကျွေးနုံနေနေတာတွေကြောင့်လဲတရုတ်ဘက်မှာသူတို့အနေနဲ့ထပ်ပြီးမိခိုးအောင်မလားဆိုတာကလည်းတန်တရားရှိစရာပါတတရားချက်ကတော့တရုတ်မှာငွေအလုံးလောက်ရှိသလားဆိုတာပဲဖြစ်ပါတယ
်အာဂျင်တီးနားနိုင်ငံဘွီနိုအဲရီစ်မှာလုပ်တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20 G20 ထိပ်သီးညီလာခံအတွင်းအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့လည်းတီးတံတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးခဲ့ကြပါတယ်ရှင်
မတ်သိန်းကြီးထိုက်ပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲနောက်ထပ်2နာရီအကြာမှထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေမှာတော့ကျန်းမာရေးခန္ဓာဦးအောင်ခင်ရဲ့မြန်မာပြည်သုံးသပ်ခြင်းနဲ့အတိုင်းရင်းသတင်းလှော်အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်။ယူရိုငွေမှာတာဝန်ချနေတဲ့အမေရိကန်စစ်သည်တွေကိုကျူတင်ကြီးညာမထားပဲရုတ်တရက်တောက်ရောက်တွေ့ဆုံခဲ့ပြီးတဲ့နောက်ဒေါ်နယ်ထရန့်ဒီနေ့ပဲအင်ဂျီရိုကိုပြန်လည်ရောက်ရှိလာပါတယ်။ယူရိုနဲ့ဂျာမနီနိုင်ငံတွေမှာရှိတဲ့တပ်ဖွဲ့ဝင်တွေကိုတောက်ရောက်တွေ့ဆုံရကပြန်လည်ရောက်ရှိလာပြီဖြစ်ကြောင်းရောက်ချင်းနိုင်ပိုင်းတွင် Twitter လူမှုကွန်ရက်ကနေတမနာကပြောချက်လိုက်ပြီးအောင်မွေးခံနိုင်အောင်ဘလို့လုပ်ရမယ်ဆိုတော့သိကြတဲ့တိုင်းပြည်ကိုကိုစားပြုနိုင်တယ်သူတွေဖြစ်နေလေအမေရိကန်စစ်သည်တွေကိုသမ္မတကချီးကျူးပြောကြားခဲ့ပါတယ်။လက်နက်ကံပြုခတ်ပြရာဒေသကိုသမ္မတဖြစ်ပထမဆုံးအကြိမ်သွားရောက်တဲ့ခီးစဉ်ဟာအမေရိကန်တပ်ဖွဲ့ရဲ့စစ်ပတ်ဆိုင်ရာအကြီးရန်ကောင်းဆောင်တွေကိုတွစ်ဆုံအားပေးဖို့နဲ့ပိစက်မှုတွေအတွက်ကျေးဇူးတင်စကားနဲ့ခရစ်စမတ်ဆုတောင်းစကားပြောဖို့သွားရောက်တာဖြစ်တဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။အမေရိကန်ပြည်အစုမှာဆူရလုပ်ငန်းတချို့ယာယီရဆိုင်ထားတာဒီနေ့ဆိုရင်6ရက်ထိရှိလာနေပြီဖြစ်ပေမဲ့သမ္မတဒေါ်နယ်ထရန့်နဲ့ကွန်ဂရက်စ်ထုတ်တော်ကြညှိနှိုင်းပြလည်မဲ့လာလာတော့မတွေ့ရသေးပါဘူး။အမေရိကန်နဲ့အိန္ဒိယမက္ဆီကိုနဲ့ဇက်ချောက်တတိုင်းကာယံဖို့အတွက်သမ္မတထရန့်ကတောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကျော်ကိုလွှတ်တော်ကအတည်ပြုမပေးရကြောင်းအဆူရရန်ရည်လက်ပတ်မှုတွေစီရင်နေကဆက်လို့ယာယီရဆိုင်ထားရတာပါ။အင်ဒိုနီးရှားနိုင်ငံနောက်ဖက်ကန်ယူရန်ဒေသမှာပြည်ရဲ့သတင်းပတ်တဲ့လူပေါင်း430ထက်မနည်းသေဆုံးခဲ့တဲ့ဆူနာမီရေလိုင်းတွေဖြစ်ခဲ့တဲ့အနက်ကာကတ်တော့မိရောင်ပေါက်ကွဲမှုအန္တရာယ်သတိပေးချက်ကိုအာဏာပိုင်တွေအဆင့်တိုးမြင့်သတ်မှတ်လိုက်ပါတယ်။တောင်ဝေဘူးတွေမိရောင်ပေါက်ကွဲမှုကထွက်ပေါ်လာတဲ့အစအနတွေပြည်လည်ပြင်းနဲ့ပေါက်ကွဲချောင်းနေပြီးကြီးမားတဲ့မိခိုးပြာလူတွေလေထဲဆက်လက်ပြန့်လွင့်နေရမှာပဲအန္တရာယ်ရှိတဲ့ဒုတိယအဆင့်ကိုအာဏာပိုင်တွေတိုးမြင့်သတ်မှတ်လိုက်တာပါ
။သတင်းချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့ရပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်။အခုကျမတို့အတံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း Asia Set 7 ဂျိုလူကထုတ်လွှင့်ပေးမယ့် VOA နေ့စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.